Welcome to the Voice of America in Burmese.
Mingla Manakima, Washington Bureau of VOA American Tangani, Natal Sakukuni, Meshla Liet, the Ninani Nikin Sisingu, Nemansano Jamine, Taunagani, Kuninaiti, Light to Meet, Thousand Ni, Lise, Lise Shitugani, Dayai Tolin Tomavashin. Tama Intinima.
မင်္ဂလာပါရှင်ကျမသင်္ကေတိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်ဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစိုးရ IS
အဖွဲ့ရဲ့နောက်ဆုံးလက်ကျန်ခြေခုပ်ရယူထားရာဘာကူးမှာတော့ဒုတိယမြောက်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့မှာတနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမှာရပ်လက်မရပဲပြီးဆုံးသွားတယ်ဆိုတဲ့အပေါ်သမ္မတအင်ဂျီရိုကခုခံပြောဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင် ကောင်းပါပြီညီမနိုင်ငံမှာစင်စွဲအတွက်တမကစင်အေးပြအတွက်ပါကုန်းတွဲရောင်းဝယ်မှုမြန်မာနေတာကြောင့်စင်မျိုးတုံးမဲ့အန္တရာယ်နဲ့ရေဆိုင်ဆွေးကြုံရတဲ့ဆရာဝမျိုးတွေများတဲ့ကြားရှင်ဒါကတော့မနေ့ကရန်ကုန်တိရစ္ဆာန်ဥယျာဉ်မှာကျင်းပတဲ့ကမ္ဘာကျော်ရန်တိရစ္ဆာန်များနေ့အထိမ့်မဲ့အခမ်းအနားမှာတန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းပြောသွားတာပါနောက်ပိ ဆုံးအချိန်ဤတည်ပြီးဖို့ချက်ကိုလည်းကြားဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်။ဆီးရီးယားနိုင်ငံတွင်အစ္စလာမ်မစ်အစွန်ရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ချံခြေကုပ်ရယူထားရာဘာဂူးမှာဒုတိယမြောက်မြစ်ဖြစ်တဲ့မနစ်တနင်္ဂနွေနေ့ကတနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံတွေနောက်လူသားတိုင်းတွေကိုအသုံးပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ချိတ်ဆက်မှုရှိတဲ့လူမှုကွန်ရက်တွေမှာမျှဝေထားတဲ့ဗီဒီယိုတွေထဲမှာတော့IS တို့ထိန်းချုပ်ထားတဲ့ Syria အရှေ့မြောက်ပိုင်းကရွာတွေကနေရာတဝိုက်မှာမီးလောင်နေပြီးတော့မင်းကျင်နေတဲ့မီးခိုးလုံးတွေထွက်နေတာကိုတွေ့ရပါတယ်။ဘာကူးမှာညွန်ပေါင်းတပ်ဖွဲ့တွေရဲ့ပြီးခဲ့တဲ့နှစ်ရက်တာအတွင်းလေကြောင်းတိုက်ခတ်မှုတွေမှာကားပုံးတွေအတော်များများကိုဖျက်ဆီးပစ်ခဲ့တဲ့အကြောင်း SDA အဖွဲ့ပြောခွင့်ရ Mustafa Bali က Twitter လူမှုကွန်ရက်မှာရေးပါတယ်။Syria Democratic တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့ကားဘုံတွေကိုလည်း SDF တိုက်ခိုက်ရေးသမားတွေကဖျက်ဆီးခဲ့တယ်လို့လည်းရေးထားပါတယ်။ IS ကိုချင်မှုရဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့တိုက်ပွဲအခြေအနေပြင်းထန်နေစရာကိုအတည်ပြုပါတယ်။လိုအပ်သလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တယ်လို့လည်း VOA ကိုပြောပါတယ်။ ISIS တို့ကအပြစ်မဲ့ရဲသားတွေကိုလူသားဒိုင်းတွေအဖြစ်အသုံးပြုနေစေလို့ညွန်ပေါင်းအဖွဲ့ကယုံကြည်ပြီးဒါဟာဆိုရင်စစ်ပွဲဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာလို့လဲဗိုလ်မှူးကြီးရှောင်းရိုင်ယန်ကပြောပါတယ်။ ISTRO ဘက်ကလူသားတိုင်းတွေအသုံးပြုတဲ့နိလန့်ကအစ်စ်ဆန်းတော်မဟုတ်ပါဘူး။ဒါပေမဲ့လည်း IS ထိန်းချုပ်ရာဒေသတွင်းကအရက်သားအလုံးကိုမရွှေ့ပြောင်းရသေးခင်မှာတိုက်ပွဲတွေမဆဘူးလို့ပြောထားတဲ့ SDF တပ်ဖွဲ့တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေနဲ့တော့ကွဲလွန်နေပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်တဲ့ဒီနေ့နိုင်ငံမှာတွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာရလဒ်တစုံတရာမရာပဲပြီးဆုံးသွားခဲ့တဲ့အပေါ်သမ္မတအင်ပီတော်ကခုခံပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တောင်းဆိုချက်တစ်စိတ်တစ်ပိုင်းကိုမှလိုက်လျောခဲ့ခြင်းမရှိဘဲအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားအနေနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ကြီးမားတဲ့ကမ်းလှမ်းချက်ဖြစ်တဲ့နျူကလ িয়ার အစီအစဉ်တွေလုံးဝဖျက်သိမ်းပြီးအနာဂတ်မှာကြီးမားတဲ့စီးပွားရေးတိုးတက်မှုတွေကိုရယူမလားဒါမှမဟုတ်အဲ့ဒီတောင်းဆိုချက်ထက်ရှော့ပြီးလုပ်မယ်လုပ်ဖို့ကြိုးစားမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့လက်မခံနိုင်ဘူးလို့သမ္မတထရန့်ရဲ့အမျိုးသားလူညုံရေးအကြံပေးဂျွန်ဘော်ဒန်က CBS ရုပ်သံနဲ့မေးမြန်းခန်းမှာအဲ့လိုပြောဆိုတာပါမြောက်ကိုရီးယားဟာသူ့ရဲ့ရုံပြောင်းနျူကလ িয়ার စစ်ရင်ကိုဖျက်သိမ်းရေးကိစ္စမှာလိုင်လျောမှုအနည်းငယ်သာလုပ်ဖို့ဆန္ဒရှိတယ်လို့ဘော်ဒန်က CBS ရုပ်သံကိုပြောပါတယ်တစ်ဖက်မှာလည်းစီးပွားရေးပိတ်ဆို့မှုအများအပြားကိုပြန်ရုပ်သိမ်းပေးဖို့မြောက်ကိုရီးယားကလိုလားနေကြောင်းသူကဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူနဲ့ရုရှားကြား2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးမှုတိုးလုပ်ဖို့ထိတ်တန့်ဒီမိုကရက်မတ်တီကတနင်္ဂနွေနေ့မှာအခိုက်အမာပြောဆိုလိုက်ပါတယ်။တရားစီရင်ရေးအပေါ်နှောက်ယှက်မှုအဂတိလိုက်စားမှုအာဏာအလွဲသုံးစားမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေစနိုင်ဖို့လူပုဂ္ဂိုလ်60ခန့်ကဆက်ရွက်စတန်းတွေကိုဒီကနေ့တနင်္ဂနွေနေ့မှာတောင်းခံတဲ့အစာရီထုတ်မယ်လို့အ ောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရိုနာဒက်နာနက်လာက ABC ရုပ်သံကိုပြောဆိုသွားပါတယ်အင်ပီရိုနဲ့တရားရေးဌာနကတာဝန်ရှိသူတွေနောက်သမ္မတထရန့်ရဲ့သားကြီးဖြစ်တဲ့ဒေါ်နယ်ထရန့်ဂျူနီယာထရန့်အော်ဂနိုက်ဇေးရှင်းရဲ့ဗန္ဒာရေးမှူးအဲလင်ဝစ်ပတ်တို့ထံကိုလွှတ်တော်ကော်မတီရဲ့တောင်းခံစာတွေပေးပို့သွားမယ်လို့လည်းပြောပါတယ်သမ္မတထရန့်ကသမ္မတတက်တန်နှစ်နှစ်အတွင်းတရားစီရင်ရေးကိုနှောက်ယှက်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းလဲလွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောပါတယ်အချက်လက်တွေမရှိသေးဘူးဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေကိုထိထိရောက်ရောက်စပြီးလုပ်သွားမယ်လို့လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုသွားပါတယ်ရှင
်ဆော်ဒီအာရေဗျနိုင်ငံမှာအထင်းသိမ်းခံရတဲ့အမေရိကန်နဲ့ဆော်ဒီနှစ်နိုင်ငံမှာနိုင်ငံသားအဖြစ်ခံယူထားသူဒေါက်တာဝီလစ်ဖာတီဟီဆိုသူကိုအမေရိကန်တန်တမန်ဒီတွားရောက်တွေ့ဆုံခွင့်ရခဲ့ပါတယ်သူဟာဆော်ဒီနိုင်ငံရီယတ်မြို့မှာအထင်းသိမ်းခံရတော့ညမနှိမ့်ဆက်ခံရတယ်လို့ယုံကြည်ရကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘိုတန်ကတနင်္ဂနွေနေ့မှာပြောပါတယ်အမေရိကန်ဟာဘတ်တက္ကသိုလ်ကနေဆေးပညာပွဲရလာတဲ့ဒေါက်တာဝိုက်ဖီတိုင်ဟာ2006တုန်းကဆော်ဒီနိုင်ငံမှာဆေးရုံတစ်ခုဖွင့်ခဲ့ပြီး2019နိုဝင်ဘာလမှာအဖမ်းဆီးခံခဲ့ရတာပါဆော်ဒီအစိုးရကအဂတိလိုက်စားမှုဒီတိုက်ဖျက်ရေးချေမှုမှုအတွင်အခြားထင်ရှားသူတဲ့ဆော်ဒီနိုင်ငံသားတွေနဲ့အတူသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သူနဲ့ပတ်သက်ပြီးအသေးစိတ်အကြောင်းအရာတွေကိုမသိရသေးဘူးလို့ဆိုပါတယ
်ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုက်လိုမီတာ32 kHz 9335အိုက်လိုမီတာ40 kHz 9839အိုက်လိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ကွိုက်ဒိုကလက်တင်အမေရိကမဟာမိတ်နိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်နိုင်ငံကိုပြန်လာဖို့စီစဉ်ထားချိန်နဲ့တပြိုင်တည်းဒီကနေ့ဒီနေ့လာနေ့မှာပြည်သူတွေလမ်းမပေါ်ထွက်ကြဖို့တိုက်တွန်းထားပါတယ်နိုင်ငံကိုပြန်လာမဲ့အကြောင်းအသိပေးတဲ့အကြောင်းနောက်တနင်္လာနေ့မနေ့17နှစ်မှာဗင်နီဇွဲလားပြည်သူတွေနိုင်ငံတဝန်ဆူယုံကြဖို့တိုက်တွန်းတယ်လို့ဂွိုက်ဒိုကတွစ်တာလူမှုကွန်ရက်မှာရှင်းသားထားပါတယ်။နိုင်ငံပေါင်း90နဲ့အမေရိကန်တို့ကဗင်နီဇွဲလားရဲ့ဂျားပြတ်ခေါင်းဆောင်အဖြစ်အသိမှတ်ပြုထားတဲ့ဂွိုက်ဒိုကလွှတ်တော်ခေါင်းဆောင်လည်းဖြစ်ပါတယ်။လွှတ်တော်အခြေခံဂွိုက်ဒိုကအခြေခံဥပဒေကိုကျင့်သုံးနိုင်တဲ့သူ့ရဲ့အခွင့်အာဏာကိုသုံးပြီးရွေးကောက်ပွဲမတမာမှုတွေကြောင့်ဆိုပြီးသမ္မတနီကိုလတ်စ်မာဒူဂိုရိုခေါင်းဆောင်မှုကိုတရားမဝင်အဖြစ်ကြီးညာနောက်သူ့ကိုယ်သူဂျားပြတ်သမ္မတအဖြစ်ကြီးညာထားတာပါ။မာဒူရိုနှုတ်ထွက်ရေးဖိအားတိုးပေးနိုင်ရေးအတွက်လက်တင်အမေရိကတိုင်နိုင်ငံတွေကိုခီးသွားနေတဲ့ဂွိုက်ဒိုကပြီးခဲ့တဲ့စနေနေ့တုန်းကတော့အီကွေဒေါနိုင်ငံမှာရောက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်နောက်ဒေတာရင်းခေါင်းဆောင်လေးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်အသိအမှတ်ပြုထားတဲ့ဗင်နီဇွဲလားဂျားပြတ်သမ္မတကဘရာဇီးနဲ့ပါရာဂွိုင်းတို့ကိုလည်းတွားရောက်ခဲ့ပါလေရှင်
။နျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာရင်စစ်ပစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးတနင်္ဂနွေနေ့ညတုန်းကတော့အတော်ငြိမ်သက်နေတယ်လို့အိန္ဒိယပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေတာတဝိုက်နေထိုင်သူတွေကပြောပါတယ်ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသကရွာသားတွေဟာဒီလိုငြိမ်သက်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးချာကိုတီဒေသသူတို့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ခွာသွားကြပါတယ်။အဲဒီဒေသဟာကက်ရှမီးယားဒေသကိုပိုင်းခြားထားတဲ့နယ်စပ်မှာရှိပါတယ်။မိသားစုအများများအတော်များများမှဘုန်းကိုကျင်းဂရုကျင်းတွေမရှိတာကြောင့်အခြားရွေးချယ်စရာနည်းလမ်းမရှိတဲ့အတွက်အဲဒီနေရပ်ကိုစွန့်ခွာရတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်နေရင်ကြပြီးရာသီဥတုကလည်းကြမ်းနေချိန်နေဆက်ဖြတ်ကျော်မတင်ကားသူတွေကိုပြစ်ခတ်နိုင်ခြင်းရှိတာကြောင့်သူတို့နေရက်ကနေစောစောစီစီမထွက်ခွာနိုင်ခဲ့ကြပါဘူးပါကစ္စတန်ပိုင်းနယ်ထက်ကအစိုးရအဆောက်အုံကြီး3ခုမှမိသားစု200လောက်ကိုခိုးလုံခွင့်ပေးထားပြီးအနွေးတဲ့အိယာအစားအသောက်ဆေးဝါးတွေဝင်ခဲ့တာကြောင့်ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်
အိန္ဒိယနိုင်ငံအရှေ့ပိုင်းကိုလ်ကာတာမြို့မှာမလ3ရက်တနင်္ဂနွေနေ့ကတော့နိုင်ငံတကာလိန်ဖျော်ပြေရေးအလုသမားများရဲ့အခွင့်အရေးနဲ့အထိတ်မှဖြစ်နေလိန်ဖျော်ပြေရေးအလုသမားတွေစုဝေးချီးတက်ခဲ့ကြပြီးလုံခြုံရေးနဲ့လူမှုအဆင့်အတန်းအတွက်တောင်းဆိုခဲ့ကြပါတယ်။ကိုလ်ကာတာမြို့ကလမ်းမတွေပေါ်မှာလိန်ဖျော်ပြေရေးအလုသမား900ကျော်ချီးတက်ခဲ့ကြတာပါလင်းပြောပြည့်ရဲ့အလုတ်သမအများဆုံးရှိတဲ့ဒါဘာကအဖွဲ့ဝင်တွေကစိုင်းပုတ်တွေကြေကြော်သန်နေအော်ဟစ်ချီတက်ခဲ့ကြပြီးဒန်းတူကွန်းအတွက်တောင်းဆိုခဲ့ကြပါတယ်ရှင်
လွန်ခဲ့တဲ့9နှစ်ကထူးဆန်းစွာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်း MH 370ကိုပြန်လည်ရှာဖွေလုပ်ငန်းစဉ်တွေပြန်စနိုင်ဖို့ Ocean Infinity လို့ခေါ်တဲ့အမေရိကန်နည်းပညာကုမ္ပဏီဒါမှမဟုတ်အခြားဘယ်ကုမ္ပဏီကမဆိုရှောက်ထားနိုင်ကြောင်းလေယာဉ်ပေါ်ပါသွားတဲ့သူတို့မိသားစုတွေကလေယာဉ်ပျောက်၅နှစ်ပြည့်ကျင်းပချိန်မှာမလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးကတင်းငွေတွေနေမှာပြောကြားလိုက်တာဖြစ်ပါတယ
်တင်းနှလုံးနေနေခင်ဗျူမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာဆင်းဆွဲအတွက်သာမကဆင်းအရေးပြားရောင်းဝယ်ရေးအတွက်ပါစင်မှန်သမျှခိုးယူဖမ်းဆီးတပ်ဖြတ်ခံရတဲ့အခြေအနေအလွန်ဆိုးရွားနေပြီးအချိန်မီမထိန်းချုပ်နိုင်ဘူးဆိုရင်အနှစ်30အတွင်းမြန်မာအနေနဲ့တော်ရိုင်းစင်မျိုးတုံးမဲ့အခြေအနေရှိနေကြောင်းကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့တာဝန်ရှိသူတဦးကတတိပေးပြောကြားလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ရှားပါပြီးမျိုးတုံးမဲ့အန္တရာယ်ရင်ဆိုင်နေရတဲ့တော်ရိုင်းတရိတ်ဆန်တွေကိုမြန်မာနိုင်ငံမှာဥပဒေမဲ့တပ်ဖြတ်ပြီးတရားမဝင်ကုန်သွယ်ရောင်းဝယ်မှုမြန်မာလာနေတဲ့အခြေအနေကိုအများပြည်သူသိဖို့လိုအပ်နေကြောင်းမနေ့ကရန်ကုန်တရိတ်ဆန်ဥယျာဉ်မှာကျင်းပတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်များနေ့အထိမ့်မဲ့အခမ်းအနားကိုတက်ရောက်လာတဲ့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းကအခုလိုပြောသွားပါတယ
်မြန်မာနိုင်ငံအနေကတော့လက်အချိန်မှာမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်ဆွေးကြုံရတဲ့ဆရာဝါမျိုးတွေများဖြစ်တဲ့ကြာရှင်ကြောင်းငုံငုံသိမှုကြချွေးသမဲအဆရှိတဲ့ရှားပါးတဲ့သတ္တဝါတွေကိုမဲလိုက်တစ်ဖက်မှုတွေတရားမဝင်ကုန်တဲ့မှုတွေပုံမတွုံးမြင်လာတာကိုအများပြည်သူသိလာစေရန်ခြေလိုက်ကမှုတွေတရားမဝင်ကုန်တဲ့မှုများကိုတားဆီးနိုင်ရေးမှာပုံမတွုံးလာစေရန်ဆင်ပြတဲ့ဖွင့်ချက်နဲ့ဆိုဖန်ဆီးရမိတဲ့ဆင်ဆွဲဆက်သိပိုင်းနဲ့တော်ရဲတဲ့ဆက်သိပိုင်းနဲ့ဒုတိယအကျဉ်းဖြည့်ဆည်းတဲ့အထိမ့်မှတ်ကိုကျွန်တော်ရန်ကုန်မှာကျင်းပဖြစ်ပါတယ်
အဲ့ဒီခန်းနာကိုတက်ရောက်လာတဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျံစ်ကလည်းအထူးသဖြင့်မြန်မာနိုင်ငံမှာတော်ရိုင်းစင်မှန်သမျှတပ်ဖြတ်ခံရတဲ့အလွန်ဆိုးရွားတဲ့အခြေအနေကိုအခုလိုသတင်းတောက်တွေကိုပြောပါတယ
် The elephant at the moment is highly threatened in Myanmar it's being poached for its skin
လက်ရှိအခြေအနေအရမြန်မာနိုင်ငံမှာဆင်းဆွဲအတွက်သာမကပဲဆင်းအရေးပြားရောင်းဝယ်နေတဲ့အတွက်ကြောင့်မလို့စင်တွေရဲ့အသက်အန္တရာယ်ချင်းချောက်ခံရမှုကအမြင့်မားဆုံးရင်ဆိုင်နေရတာပါဒီအတွက်လည်းစင်အသက်ကြီးတာငယ်တာမခွဲကြပဲစင်မှန်သမျှခိုးယူဖန်ဆီးတပ်ဖြတ်နေကြပါတယ်ဒီပုံစံတိုင်းဆက်သွားနေမယ်ဆိုရင်နောက်အနှစ်30အတွင်းမြမတော်ရိုင်းတွေမှာစင်တွေပြုံးတီးတော့မဲ့အခြေအနေရှိနေပါတယ်ဒါကတကယ့်အခြေအနေဆိုကြီးဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံမှာတော်ရိုင်းစင်တွေကိုဖမ်းဆီးတပ်ဖြတ်ပြီးစင်အရေးပြားတွေကိုအိမ်နီးချင်းတရုတ်နိုင်ငံဘက်တရားမဝင်တင်ပို့ရောင်းချနေတဲ့အတွက်မြန်မာစင်မျိုးတုံးမဲ့အန္တရာယ်မြန်မာလာနေကြောင်းစူးစမ်းလေ့လာရေးအဖွဲ့တွေကအစီရင်ခံစာတွေထုတ်ပြန်ထားပါတယ်စင်တွေရဲ့အရေးပြားရောင်းချတဲ့ဈေးကွက်ပေါ်ပေါက်လာတာလွန်ခဲ့တဲ့3-4နှစ်ကဖြစ်ပြီးအရင်ကစင်တွေရဲ့အစွဲတွေကိုဖျက်ယူရောင်းချတဲ့အခြေအနေထက်အလွန်ဆိုးရွားနေတယ်လို့လည်းအဲ့ဒီအဖွဲ့တွေကတတိပေးပြောဆိုခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအာရှစင်မျိုးတုံးမဲ့ NDA ကာကွယ်ရေးမြန်မာလူငယ်တွေရဲ့ကြိုးပမ်းမှုလိုအပ်နေတယ်လို့ခရစ်စတီဝီလျံစ်ကပြောပါတယ်
။ The long term future is really young Myanmar people.
ဒီစီအတွက်ဆိုရင်မြန်မာလူငယ်တွေအနေနဲ့တော်ရင်တရိတ်ဆန်လုံးဝမရောင်းဝယ်အောင်ပြောဆိုစည်းရုံးကြဖို့နဲ့အနာဂတ်မှာဒီလိုချိုးဖောက်မှုတွေကိုအေးအေးယူနိုင်အောင်တကယ်ဆောင်ရွက်ကြဖို့လိုပါတယ်။
ဒါအပြင်အခမ်းအနားမှာမြန်မာနိုင်ငံတွင်တရားမဝင်အမဲလိုက်ခြင်းနဲ့ကုသံရောင်းဝယ်ခြင်းတို့ကနေဥပဒေအရအရေးယူဖမ်းဆီးထားတဲ့အမေရိကန်ဒေါ်လာတသန်းကျော်ဘူးရှိတဲ့စင်စွဲအချောင်းပေါင်း200ကျော်အပါအဝင်အခြားရှားပါးတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေကိုတစ်တော်ဦးစီးဌာနကကြိတ်ခွဲဖျက်ဆီးခဲ့ပါတယ်နောက်ကမ္ဘာတော်ရိုင်းတရိတ်ဆန်များနှင့်အထိမ့်မဲ့အဖြစ်လဲမြန်မာနိုင်ငံမှာပထမဦးဆုံးဖြစ်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်မှာဖွင့်လှစ်တဲ့စင်ပြတိုက်ဖွင့်ပွဲအခမ်းအနားကိုလည်းပြုလုပ်ခဲ့ပါတယ်ရှင်။ထိုင်းနိုင်ငံတွင်မှတရားမဝင်အလုသမာကိုအလုခန့်ထားတဲ့အလုရှင်တွေဥပဒေနဲ့မကိုက်ညီတဲ့အလုသမားတွေကိုနိုင်ငံခြားသား X-ray စစ်ဆင်ရေးလုပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လုပ်လာတဲ့နောက်ပိုင်းမြန်မာရွှေပြောင်းအလုသမားအများအပြားနေရရင်ကိုပြန်နေကြပါတယ်။မက်လာ၁ရက်နေ့စစ်ဆင်ရေးကနေလူပေါင်း400ကျော်အဖမ်းခံရတဲ့နောက်မက်လာ၃ရက်တနင်္ဂနွေနေ့မှာတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြောက်ဒီလမ်းကနေပြန်လာသူတွေထောင်ထဲချီရှိလာပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်မှတရားမဝင်နိုင်ငံသားတွေကိုရှင်းလင်းတဲ့အနေနဲ့နိုင်ငံသားအိတ်စရေးစစ်စစ်ရေးတွေကိုအချိန်ပေါင်း40ကျော်လုပ်ခဲ့ပြီးတရားမဝင်နိုင်ငံသားတွေကို ဥပဒေနဲ့မကိုက်ညီပဲအလုပ်ခံထားတဲ့ထိုင်းလုပ်ငန်းရှင်တွေကိုရှောင်းတခင်စစ်စစ်အရေးယူမှုတွေစက်တိုက်လှုပ်လာတာကြောင့်အလုပ်လုပ်တဲ့နေရာနဲ့အလုပ်သမားလက်မှတ်မှာပါတဲ့အလုပ်နဲ့မကိုက်ညီပဲလုပ်နေကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေကိုအလုပ်ရှင်တွေကနေရက်ပြန်ခိုင်းတာတွေဖြစ်လာပါတယ်။မလာတရနေ့ကစစ်စင်ရေးအတွင်းလူပေါင်း400ကျော်ဖမ်းဆီးခဲ့ပြီးထိုင်းလုပ်ငန်းရှင်80လောက ီးမဲဆောက်အခြေစိုက်ရောင်ကြီးဥအလုံတမအဖွဲ့ကမဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်အဓိကတော့အခုကတော့ပြောမယ်ဆိုရှင်တချို့လူရှင်တွေကအာခိုင်းတော့ခိုင်းထားတယ်ဒါနဲ့သူလူတမမဟုတ်တော့သူဘက်မပြောရသေးဘူးဆိုလို့ရှင်လုပ်ငန်းကဥမာအနေနဲ့ဒီစိတ်ဥမာအလုံလုံးရမယ်တကယ်လို့လုပ်နေရတဲ့နေရာကလုပ်ငန်းကွန်ရဥပမာဒီဒီလုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းကွန်တွေဖြစ်နေမယ်ပြီးရင်ဒီလို့ရှိရင်တခြားဆုံးတွေမှာဖြစ်နေလို့အဲ့တော့အဲ့ဒီသူသမားတွေကိုလည်းပြန်ပြီးတော့ပြုတ်တဲ့ပုံစံမျိုးတကြီးတွေတကယ်လို့ရှောင်းနေပြန်ဝင်ရောက်ဆစ်စီတဲ့အခါမှာသူ့လုပ်ငန်းကွန်တွေနဲ့မကြိုက်တဲ့လူသမားလက်မှတ်ကိုပြန်ဆောင်ထားတဲ့လူသမားတွေကိုခေါ်ထုတ်ခိုင်းစီတဲ့အခါကျဥပဒေနဲ့ညီစင်းမှာကြောက်လို့အဲ့ဒီလိုမျိုးလုပ်ငန်းကွန်တွေမကြိုက်တဲ့လူသမားတွေကိုပြန်ပြီးပြုတ်တဲ့ပုံစံမျိုးတွေလည်းရှိနေတယ်ပေါ့
အ
ော်ဒါခါတိုင်းရက်စတော့များတယ်ပေါ့ဒီနေ့ကျမှဆိုလို့ရှိရင်တစ်ခေါက်ကျော်3,000တောင်းဝင်ချက်လောက်ရှိပြန်ပြီးမာပြီးတဲ့ကိုပြန်ဝင်တဲ့လူသမားတွေ
တချို့လူသမားတွေကတော့အဖမ်းစီးတွေများလာရဲသူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်တက်တန်းတွေကုန်တော့မှဖြစ်တာကြောင့်မြန်မာပြည်ဘက်ကိုပြန်ပြီးတက်တန်းတိုးတာတွေကိုပြန်လုပ်ကြတာတွေလည်းရှိတယ်လို့လည်းဆိုပါတယ်ဒီအတွက်ညီရဲ့ပြန်ရသူတွေလည်းရှိနေတယ်ဆိုပြီးပြောပြပါတယ်
ခုလိုမျိုးပေါ့လေလူသမားတွေဒီတက်တန်းကုန်ကန်ကြီးမှလူသမားတွေဒီပြန်ပြီးညီရဲ့ဒီသားကိုပြန်သွားပြီးတော့ကြတော့ဒီတက်တန်းတူဖို့အတွက်ပြန်ဆင်းတဲ့ပုံစံမျိုးတွေကများနေတယ်သူသမားတွေကအခုချက်ပိုင်းတုန်းကပေါ့လေပြန်ဆင်းသွားတဲ့လူသမားတွေများတယ်ဒါကြောင့်မလို့ပင်ကနေရ40ဒီမှာသူတို့ရှင်ထောင်လေးချီပြီးပြန်တယ်လို့ညင်နေကြတာပေါ့မိုင်
းထိုင်းနိုင်ငံတွင်းမှာမြန်မာရှေ့ပြောင်းလူသမား3သန်းထက်မနည်းရှိနေပြီးအထောက်ထားလက်မှတ်လုပ်ထားတဲ့မြန်မာတွေကတော့တက်တန်းလောက်ပဲရှိပြီးအထောက်ထားမရှိသူတွေကများပါတယ်ဒီအတွက်ထိုင်းဆိုရရဲ့စစ်စင်ရေးတွေလောက်တိုင်းမှာမြန်မာတွေဟာအများဆုံးဖမ်းဆီးခံခဲ့ရပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မဲအိမ်ပါရှင်အခုတော့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါတနင်္လာနေ့ဒေတာခီးသွွားလုပ်ငန်းတိုးတက်လာနေပေမဲ့ကျိုးညီစနစ်တွေကြောင့်ဖြစ်တင်တဲ့လောက်မဖြစ်လာဘူးလို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေကပြောပါတယ်ဒေတာစီးပွားရေးအတွက်အထောက်အကူဖြစ်စေတဲ့ခီးသွွားလုပ်ငန်းရေရှည်ဖွံ့ဖြိုးအောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲကိုစော်ဝင်းလိုင်ကအစူးစီးတင်ပြမှာပါရှင
တဲ့နိုင်တိုင်းဒေသကြီးအောက်ပိုင်းကဗိတ်ကျွန်းစုတွေဟာပြည်ရင်းခီးသွားတွေတာမကပဲနိုင်ငံခြားကကမ္ဘာလက်ခီးသွားတွေအကြမ်းမှာမကြသေးခင်ကာလတွေအတွင်းကမှဂျပန်စားလူတိများလာတဲ့နေရာဖြစ်ပါလေလွန်ခဲ့တဲ့3နှစ်လောက်ကစပြီးဘေးမြုံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုရီကိုရစ조사အထောက်မှုကြောင့်နိုင်ငံတကာမှာပါနာမည်ကြီးလာတဲ့နေရာဖြစ်လာနေတာပါအထူးသဖြင့်တော့ဗိတ်ကျွန်းစုတွေဟာလူသူအယောက်ပေါက်နေသေးတာကြောင့်တခြားခီးသွားတွေများတဲ့ဒေသတွေထဲစာရင်တန့်ရှင်းမှုပိုရှိတယ်ဆိုတဲ့အမြင်နဲ့ပိုပြီးစိတ်ဝင်စားမှုခံရတာလည်းဖြစ်ပါလေဘေကျုံစုတွေဟာတန်ရှင်းပြီးတာယာလပသလိုကြည်လင်နဲ့ပင်လေရည်ပင်ကြောင့်အယောင်တွေးလပတဲ့တန်တာကြောက်တန်းတွေဖွံ့ဖြိုးရှင်တန်နေတာကိုမြင်တွေ့ကြရတဲ့ခီးသွွားတွေအတွက်စိတ်ကြည်နူးမှုကိုအပြည့်အဝရစေတဲ့ဒေတာလည်းဖြစ်ပါလေ။ဒါပေမဲ့အစိုးရရဲ့ကျိုးနေစနစ်တွေအစဉ်အဆက်ရှိနေတာကဘေကျုံစုတွေနဲ့တနင်္လာရီတိုင်းအတွင်းကခီးသွွားလုပ်ငန်းဖွံ့ဖြိုးရေးကိုအဟန့်အတားဖြစ်နေတယ်လို့ဒေတာတွေမှာခီးသွွားလုပ်ငန်းတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုလုပ်ကန်နေတဲ့ကနေဒါအခြေစိုက် FCG Energy Private Company ရဲ့မြန်မာပြည်ဌာနကိုယ်စားလှယ်ဦးကျော်မိုးကပြောပါတယ်။
ဥပမာပေါ့မြေခရိုင်ခီးသွွားဖွံ့ဖြိုးတိုးတက်ရေးအသင်းဆိုပြီးတော့မြို့တော်ခရိုင်အုပ်ချုပ်ရေးမှူးကနေပြီးတော့ဌာနပေါင်းစုံတွေအများကြီးနဲ့20လောက်နဲ့ပေါင်းထားတယ်။ရွေချက်ကတော့အားလုံးကိုဆက်ဆက်ပြီးတော့လုပ်ဖို့ပဲ။သို့တော်လည်းအခုမှဘာဖြစ်နေလဲဆိုတော့ဌာနပေါင်းစုံအစည်းအဝေးကိုတက်နေရတာနဲ့လက်တွေ့အလုပ်လုပ်ရမယ့်အပိုင်းတွေမှာခက်နေတာ။အဲ့တော့တခုခုကိုဟိုခွင့်ပြုချက်ရဖို့ဆိုရင်သက်ဆိုင်ရာဌာနတွေရဲ့သဘောထားမှတ်ချက်တွေကိုပဲကြာ။အဲ့ဒါသဘောထားမှတ်ချက်တွေမှာဌာနတွေကလည်းဒီခီးသွွားလုပ်ငန်းနဲ့မဟုတ်တခြားလုပ်ငန်းမှာလည်းသူကဒီအိမ်မှာလည်းကော်မတီမှာပါတယ်ဟိုမှာလည်းပါတယ်ခါကြတော့ဌာနတွေမှာလည်းရှိတဲ့လူနဲ့ resource နဲ့မနိုင်တဲ့ခါကြတော့လုပ်ငန်းတွေကမြန်မြန်ဆန်ဆန်နဲ့ခွင့်ပြုချက်နဲ့သဘောထားတွေတင်ဖို့မဖြစ်နိုင်ဘူ
းဥပဒေတွေကိုတိကျစွာပြဋ္ဌာန်းပြီးအဲ့ဒီအတိုင်းအသေးချာလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဥကြုံမိုးကပြောပါတယ
်ခီးသွွားလုပ်ငန်းအနေနဲ့ဆိုရင်ခီးသွွားဦးစီးဌာနကတာဝန်ခံပြီးတော့အစိုးရကိုသားကိုဒီလုပ်လို့ပြီးတင်လာတဲ့ဟာတွေကိုမြန်မြန်ဆန်ဆန်စီစစ်ပါပြန်တစ်ဖက်ကလည်း regulation ပေါ့နော်ခီးသွွားလုပ်ငန်းလုပ်မယ်ပင်လည်းပြအပန်းပြေစကားနေလုပ်မယ်ဆိုရင်ဒါတွေကစီမင်းစီကားနေလိုက်နာရမယ်နိုင်ငံတော်ကဒါတွေဒီလိုမျိုးအခွင့်ဆောင်ရမယ်ခင်ဗျားတို့လုပ်ရမယ်ဒီစီမင်းစီကားကိုပဲ format ကိုပဲချပေးတာအဲ format နဲ့လိုက်တဲ့လူကိုခွင့်ပြုလိုက်မမိုက်တဲ့လူကိုမလိုက်နိုင်တဲ့လူမမီတဲ့လူကိုပယ်ပစ်လိုက်
Leshima Kidwari is seven Zamu Yalani than a two. Yalajade, Pirin, Pipaga, Kidwari, Tolani, Bimele, Luate, Chigan, Sao only, Lonolam, Shi, Devulu, to Gap Yobare.
Luria Lajare, Oma Facility, send them a few. A so Johnny, Luria Dual, Henijare, Namera, and Danema, Ginija, Oma, Tainzia on Yamashu.
Kidwalunga, Bobi, Tia, Omni, it was some such a dim Yamian Chanao. Tidaka Anabanego, Lopanguin, Pizin, Elule, Ucho Muga, Yobare.
Kidinara, Kulum, Kidwalunga, no. Tiny Daji, who pobido, Sumia Bankwen, Lo Bankwen, Pedin Nelo, Mienne, Tiny Daji, Soya Dalin, do a do name, do Jango Dirabo, Ugamahu, Nay John Zudo Soyen, Nay John Zudo Soyen, Nebiwa Ludida Sayen, Tanya Dangaluja, Bobby or Yenini did. John de Jongo Name, Yola Dan, a paper winging down to a message at a Mienne.
The Pema, Pedin Kido Longani, Omni, on Lu Ate Pambo Muri, Losambida de Chinababe. Pipaga Yala be Tiamo and Lojame community gule, Hantabulu at Desurago, do got Hopiabare.
The Jenema, who Bamadia di Lumio, Bajin Johnny with Wajabi, or Korea, or Deodo, or Taiwan, Kiwa Longania, Lansing of Avene. Are you tired to this when I'm machine? Tanuja Suyaka, Yambido, Kayame. Bamabima, do Lansing machine, no, Larelu, Molos and Autologian, Generati, Di Johnny Ocoma, Nanya, Kiwa Uzabi Ocoma. I don't know how to call it. 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 Damuja, Dizagan, the Sibai Longanian, Adimini Puebido, Damu Pilla, who are soup bomb bikama, Moin, Deep Bolare, Aquanania, General Rua Yamamon, Nanganadaria, Dunanga, Kidorio, Nanganahar in a Kobi, Kudia, Liga, Punamore, Bazavangara, Neveyado, and the Kidua Junior, the General Yamamu, Tudole, the Kupidavido, Eluja Bamaima, Lanzinajida Mohu, Bamaima, Yong Tanga Moho, Damu Lidia, who Sabio Duinia.
Ukangjomuha, J Flower Comuniga, Tarita Point to Uva, Kamaleki Dori, Lula Swatala, Gwemia, Johnny Snidiga, Ahadapin, Jango, Tugale Piovare.
Uva, you are a foreigner, Jaru, Pegulam, and Suyen, John Toleme, Nigeria, and how, Ella, do permission, Naya to move to back to the yard. Ella, Loa, the Pinna, the case of Kiba, Kiba, individually, Turuva, Duro, Benny, Basing Land, Turumati, Jodachin, to Medicine, to call Pachin Pama. အဲ့လိုမျိုးရောက်တဲ့အချိန်ကိုကျွန်တော်တို့ကမရဘူးနေလို့ငားရဲ့ပါမရှင်တင်ပြီးမှသွားမယ်လို့သူတို့ဒီလက်လာသေးတယ်ကျွန်တော်အဓိကဘေးကလာတဲ့ညီရဲ့ချက်ကျွန်တော်သွားခြင်းတယ်ခုကကျွန်တော်သွားခြင်းတယ်ဟာဒီ
အဲ့လိုမျိုးရှိတယ်ဟိုခုနောက်ပိုင်းကတော့အဲ့လိုမျိုးကျွန်တော်တို့လည်းနည်းနည်းတောင်းဆိုရင်သူတို့လည်းနည်းနည်းဖြေလျှော့ပြီးတော့ကြတော့ဟိုအနေသေးပြန်ဆိုရင်တော့ဆယ်ရက်ပါမရှင်ကျူတရားသေးတာအခုချိန်ကြီးတော့ဖေဖော်ဝါရီလ17ရက်နေ့ကနိုင်ငံတော်အတိုင်းငါပုဂ္ဂိုလ်တော်အောင်ဆန်းစုကြည်မြေမြို့ကနေနဲ့တွေ့ဆုံပွဲကျင်းပတော့ကလည်းတိုင်းဒေသကြီးအစိုးရအဖွဲ့အတွင်းအကျင့်ပြတ်ချစားမှု ေးဖို့တောင်းဆိုခဲ့ကြပါတယ်။တင်းနိုင်တိုင်းဒေသအတွင်းကခီးသွွားလုပ်ငန်းပုံမတွင်ကျယ်လာအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲဒေသဖွံ့ဖြိုးရေးအတွက်ပါအထောက်အကူပြုစေမယ့်အစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အစိုးရဘက်ကပြင်ဆင်နေတဲ့အကြောင်းကိုလည်းဦးကောင်းကျော်မိုးကပြောပါတယ
်။အခုစပြီးတော့ဟိုသူတို့အနေနဲ့ဘယ်လိုလဲ CBD ပေါ့ Community Based Tourism ဆိုတော့သူစလုပ်ဖို့တော့အကောင့်ထည့်ဖို့တော့ရှိတယ်။အဲ့နေရာတော့ကျွန်တော်တို့ဥမာအခုကျွန်တော်တို့ခီးသွွားဟိုနေချင်းပြန်ခီးစမှာပါနေဒုံကြောင်ပိုင်းရောတော့ကျွန်တော်ယူထားတယ်။အဲ့မှာစလုံ base ပေါ့နော်။ဥမာဟိုတခြားလူတွေလည်းရှိတယ်။အဲ့သူတို့ကမလုပ်ရှင်လဲဆိုရင်ဟိုဒီကဟိုရွာခံလူမျိုးဟိုရွာသားတွေကိုတင်ညာတိုက်ပေးမယ်အဲ့ဒီဟိုဘူးကျူတာတွေပေးမယ်ကျွန်တော်ကအဲ့ဟိုရွာဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်အဲ့အယူအချင်းနဲ့ community based tourism ဆိုတော့စလုပ်ဖို့တော့ရှိတယ်ခင်ဗျ company တွေပေါ့အခုကျွန်တော် local leading company တွေသူတို့ခေါ်လိုက်တယ်ခေါ်ပြီးတော့ဟို invest လုပ်မလားအဲ့လိုဟိုလုပ်ပေးပါအဲ့ဘယ်လိုပေါ့စူပေါင်းကူညီပြီးတော့ဒီရွာလေးတွေတို့ community based tourism လေးပြင်ပြအောင်လုပ်ပေးပါအဲ့အဲ့လိုမျိုးတော့ဟိုတောင်းဆိုတယ် ဟုတ်ကဲ့ဟိုဖိတ်ပေါ်တော့ဗောနော်အလုံးတော့ဟုတ်ကဲ့
ဒီတကံနေဝင်ဝေပိုကောင်းအောင်လုပ်တဲ့အခွင့်အလမ်းနေရှိနေတယ်ဆိုတာကိုလည်းသူကရှင်းပြပါတယ
်ခုနပြောတဲ့ကျွန်တော်ခုနပြောတဲ့ community based tourism လုပ်မဲ့အဲ့ညောင်ပိုင်းရွာလေးပေါ့အဲ့မှာဆိုရင်ဘယ်လိုလုပ်ရရလဲဆိုရင်ဟိုလက်မှုပညာလေးတွေဟိုကတော့အုံသေးတွေပါထွက်တယ်ဆိုတော့အုံခေါ်လေးတွေဟိုဟိုပြန်ပြီးတော့ဟင်ဒီဖရက်ပြန်လုပ်တဲ့ပညာမျိုးလေးတွေအဲ့လိုမျိုးဆွေးရနေနဲ့အဲဟိုလုတ်တဲ့လူကိုဖိတ်ခေါ်ပြီးတော့နည်းနည်းပညာပေးလိုက်ရတော့သူတို့အတွက်လည်းစင်ပြေသွားမယ်ဟို handicraft ဆိုတော့ဟိုကျတော့အမတ်တရပစ္စည်းအနေနဲ့လည်းဟိုရောင်းလို့ထွက်သွားမယ်ဆိုတော့အကုန်လုံးတွေ့ရတော့ဟိုကောင်းဝင်းဝင်း situation ပေါ့နော်ကျွန်တော်ထင်တာတော့ဟုတ်ကဲ့အဲ့လိုမျိုးတော့
ပူဝင်ရမှာ
ပူဝင်ရမှာပေါ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ waste မဖြစ်တော့ဘူးဟိုအုံခေါ်ဆိုရင်ခုကအုံဒီရောင်းနေအုံခေါ်ဟိုကောင်းဝိုင်းလုတ်ပစ်လိုက်တယ်ဘာမှလို့မီးရှို့ပစ်လိုက်တယ်အဲ့လောက်ပဲရှိတယ်ဆိုတော့ဘာမှလည်းဟိုဟာဟိုစင်ပြေဘူးပေါ့ခင်ဗျအခုတည်းလည်းအချိုးမရှိဘူး
ဘေးကျွန်းစုတွေနဲ့တနင်္သာရီတိုင်းအတွင်းကခေးသွားလုပ်ငန်းတွေအပေါ်ဒေသရင်းလုပ်ငန်းရှင်တွေရဲ့အမြင်တွေကလည်းအမျိုးမျိုးရှိကြတာပါ
။ပိတ်ဖက်မှာလည်းလာတဲ့ကြော်တွေအများကြီးပဲကြံနေတယ်။ဒါပေမဲ့အစိုးရတော့အရင်တော့ပလဲနဲ့စိုးရွားတွေအများကြီးဝင်ငွေရတော့ပလဲတွေဦးစားပေးစားလုပ်ပေးတာပေါ့။ဒါပေမဲ့ကျွန်တော်ခေးသွားလုပ်ငန်းလည်းအများကြီးကျွန်တော်အစုပြည့်ထောင်နိုင်တယ်ကို။အခုကျွန်တော်ဘိတ်မှာဆိုရင်အခု2016လောက်ကနေပြီးတော့ကျွန်တော်စပြီးတော့အများကြီးလွှမ်းကြတာပေါ့နော်။အရင်တော့ဆိုကျွန်တော် AG က၄ခုလောက်ပဲရှိတယ်။အဲ့မျိုးလုပ်ပေးတဲ့ AG ကျွန်တော်တို့ဥတဲ့ AG တွေရှိသေးတယ်တခုနှစ်ခုဒါပေမဲ့အခုနောက်ပိုင်းကျွန်တော်တို့မှ23ခုလောက်ထိဖြစ်လာတယ်ဒီကြောလေးကိုကျွန်တော်တို့ဟိုခီးတက်ပို့ပြီးတဲ့ကုတ်နေတယ်ပေါ့တို့ထွက်ပိုင်းရတူတွေအဲ့တော့ကျွန်တော်တို့ဗားတွေရတယ်ဆိုတော့ကျွန်တော်လေးရင်လဲဘိတ်ကအရင်တော့အရန်တင်လာတယ်ဟိုလေးရင်စီးဖို့ကိုကျွန်တော်တို့တပန်းလောက်ထိချူတယ်ပို့ပြရတဲ့ဟာတွေရှိတယ်ခုနောက်ပိုင်းတော့ကျွန်တော်တို့ချစ်ချင်း online နေဝယ်လို့ရတယ်ညသွားတယ်ကျွန်တော်မြန်မာလေးကြလဲနှစ်ချိန်လောက်ထိကျွန်တော်တို့တူပြီးတော့လာပေးတယ်ပြီးတော့ကျွန်တော်လေးရင်ဘွားလာပြီးတာနဲ့ကျွန်တော်တို့တက်စီသမားတွေစပြီးတော့ပတ်ဆိုင်ရတယ်ပြီးတော့ကျွန်တော်ဘိတ်မှာဒေတာထွက်တဲ့ငွေတိုက်တို့ပဇော6တို့ငပီးတို့ဟိုတော်တော်ကိုရောက်အကောင်းသွားတယ်။ပြီးတော့ကျွန်တော်ဘိတ်မှာဒီ local စားသောက်ဆိုင်လေးတွေပြီးတော့ local ထွက်တဲ့ပစ္စည်းတွေလည်းတော်တော်ကိုရောက်အကောင်းသွားတယ်။ဟိုကျွန်တော်တင်တော့ကျွန်တော်လုံနေလို့တော့မဟုတ်ဘူးကိုရဲ။ခီးသွားလုပ်ငန်းတော့ကျွန်တော်တို့မြန်မာပြည်မှာလောကအကောင့်ထက်ပေါ်လာမယ်။လောက heavy ဖြစ်လာမယ်ဆိုကျွန်တော်အားလုံးလူတွေအစီပြေသွားနိုင်တယ်ဆိုတာဟိုအာမခံရဲတယ
်။ခီးသွားလုပ်ငန်းလည်းပိုပြီးဖွံ့ဖြိုးတိုးတက်အောင်ဘိတ်မှာလည်းပဲအများကြီးဖြစ်လာပြီခီးသွားတဲ့အဘကုမ္ပဏီတွေလည်းပေါ့နော်ကျွန်တော်တို့ခဲမဟုတ်ဘူးဘလူးအိုရှင်တို့အများဆုံးပဲပေါ့နော်ပေါ်လာတော့လည်းပိုပြီးတိုးတက်လာတော့ပေါ့ဒါပေမဲ့ကျွန်တော်ဒေသခံတွေအတွက်တော့စီးပွားရေးလုပ်ငန်းလည်းပိုအောင်မြင်လာတော့ပေါ့ပိတ်မှာစီးရကူ local ရှင်းလာတယ်နိုင်ငံခြားသားတွေရှင်းလာတယ်ဆင်ကြတော့စားသောက်ဆိုင်တွေရောင်းရတယ်ဒီဒီဟောပါဒီဒီဒေသဖက်ကုန်ပစ္စည်းတွေရောင်းတော့ကျွန်တော်တို့လည်းပီတိဖြစ်တာပေါ့နော်ကိုလိုပါတဲ့ခန္ဓာနိုင်ငံတော်အထောက်အကူအများကြီးလိုတာပဲခုကကျွန်တော်တို့ကကိုယ့်အကူချင်းချင်းပဲစုဖွဲ့နဲ့သွားနေတာနိုင်ငံတော်ကနေပြီးတော့လိုအပ်တဲ့ဟာလေးလုတ်ပြီမယ်ဆိုရင်တော့ဒီတက်ဘက်ကပို့ဖို့တူတွေ့တက်လာမှာပေါ့ဘိမျိုးကြီးတယ်တွေ့တက်လာမယ်တနင်္သာရီတိုင်းလည်းနာမည်လေးအရန်ထွက်လာမှာပေါ့
ဘိမျိုးအနီးဝန်းကျင်မှာရှိတဲ့ကျွန်းစုအများစုဟာခဏိအထိအရန်အဆင့်မှာသာရှိနေပါသေးတယ်ကမ္ဘာလေခီးသွားတွေနဲ့ပြည်တွင်းကခီးတွေတွေခဏိသွားနေကြတဲ့ကျွန်းသုံးလေးခုဟာဆိုရင်လဲတဘာဝအလားအတိုင်းရှိနေကြဆဲဖြစ်ပါတယ်တာယာလာပါတဲ့ကံကြီးတွေလေရုတန့်ရှင်းမှုတွေနဲ့တာနာကြောက်တန်းတွေဟာငကိုမူလအတိုင်းရှိနေကြဆဲဖြစ်ပါတယ်မကြတော့တဲ့နေ့အနေငယ်အတွင်းခီးတယ်တွေအများပြားရောက်ရှိလာပြီဆိုရင်တော့နိုင်ငံတော်အတွက်ဝင်ငွေတိုးပြီးဒေသခံတွေအတွက်လည်းဝင်ငွေတိုးလာမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုဝင်ငွေတိုးလာတာနဲ့အမျှဒီတာယာလပတဲ့တဘာဝအလအပတွေကိုဘယ်လောက်ထိထိမ့်သိမ်းထားနိုင်မလဲဆိုတာကတော့မေးခွန်းထုတ်ဆရာရှိနေပါတယ်။ဒီအတွက်နိုင်ငံတော်အစိုးရရဲ့ကုညီပံ့ပိုးမှုဒေသခံတွေရဲ့ပူးပေါင်းပါဝင်မှုအပြင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ခီးသွားတွေရဲ့အားလုံးဝိုင်းဝန်းစူးစမ်းမှုနဲ့ဒီတာယာလပတဲ့တဘာဝအလားတွေကိုထိမ့်သိမ်းသွားကြရမှာဖြစ်ပါတယ
်။အခုနားဆင်ကြရတဲ့ကိုစော်ဝင်းလိုင်ရဲ့တနင်္လာရီဒေတာခီးသွွားလုပ်ငန်းအကြောင်းဆွေးနွေးတင်ပြတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့အစီအစဉ်နဲ့ Facebook ကနေလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းတိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုလိုတက်တန်တိုးမပေးဖျက်သိမ်းလိုက်ရတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကသူရောက်ရွှေမန်းဟာနိုင်ငံရေးပါတီတခုတီထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်။ဒါနဲ့မကသူ့ရဲ့အထူးကော်မရှင်ကလူစ
ားဒါကတော့သူရောက်ဦးရွှေမန်းကန့်ကျင်မှာဘာဆက်ဖြစ်လာနိုင်မလဲဆိုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးတက်ချက်အစီအစဉ်မှာဆွေးနွေးတင်ပြထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ရဲ့တိချစ်တော်ရရှင်တွေအတွက်မြစ်တာတိလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးတော့မှာဖြစ်ပါရဲ့နော်။အခုအရင်ဆုံး VOA တော်ရရှင်တွေ Messenger ကနေပြီးစာရေးပို့လာကြတာတွေကိုပြန်ကြားပေးသွားချင်ပါတယ်။အရင်ဆုံးစာတိုလေးရေးပြီးမေးလာတဲ့တော်ရရှင်ကတော့အရိုမာဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကမေးပြရစီ VOA မြန်မာပြည်မှာပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါဝင်ရမယ့်လိပ်စာလေးပြောပြပါရစေ။ဟုတ်ကဲ့။ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ထုတ်လွှင့်ပေးတိုင်းမှာကျမတို့စီကိုစာရေးဆက်သွယ်လို့ရမယ်။မြန်မာနိုင်ငံကစာလိုက်လိပ်စာနံပါတ်ကိုထည့်ပေးပါရနော်။ဒီအစီအစဉ်နောက်ပိုင်းမှာနားဆင်နိုင်ပါတယ်။ဒါမှမဟုတ်လည်းအခုလိုပဲ Facebook Messenger ကနေပြောကျမစီကိုစာရေးလို့ရပါတယ်။အဲအခုလောလောဆယ်လည်းဒီအခုမေးပြစီဖဲလိပ်စာကိုထည့်ရမလဲဆိုတာဒီနေရာမှာစာရေးပြောမေးလာတာမလို့ဟို Messenger ကိုတုံးပြီးတော့စာရေးတာလွယ်ရယ်ဆိုရင်လည်းဒီနေရာမှာစာရေးလိုက်ပါနော်။ကျမအဲ့ဒီမှာလည်းစာပြန်ပေးထားပါရစေ။ကျမတို့အခုတော်ရရှင်နေရဲ့ဒီရေဒီယိုနားဆင်မှုပုံစံအားလည်းပြောင်းလာတဲ့အတွက်ဟိုခင်းတဲ့အလိုက်ကျမတို့ Facebook Messenger ကရေးလာတဲ့စာတွေကိုလည်းပြန်ကြားပေးနေပါရရှင်။ဒါမဲ့လည်း Facebook Messenger မတုံးမနဲ့ရိုးရိုးစာတိုက်ကနေပဲရေးလာတဲ့တော်ရရှင်နေရဲ့စာတွေကိုလည်းကျမပြန်ကြားပေးပါရစေ။ email ကနေရေးလာတဲ့တော်ရရှင်နေရဲ့စာတွေပါပါဝင်ပါရနော်။ကြော်ထက်ဆိုတဲ့တော်ရရှင်ကတော့မနေ့ဆို line မမိပါတဲ့။ဇန်နဝါရီလအစပိုင်းတော့ရေးလာတာပါ။ဟုတ်ကဲ့ပါကျမတို့ hotel လေးတော့ငါဒီ internet line နေပြတောင်းပြတောင်းနဲ့မကောင်းဖြစ်သွားပါရဲ့။အခုပြန်ကောင်းသွားပါပြီ။ဒါမှမရသေးဘူးဆိုရင်တော့ကျမစီကိုစာရေးပြောပြပါအောင်နော်။ထိန်လျောင်ဆိုတဲ့တော်ရရှင်ကတော့ VOA Bamis ကို application ကနေတစင်နားထောင်ခြင်းလို့ပါ။ download link လင်းပေးနိုင်မလားမသိဘူးတဲ့။ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်းရဲ့ internet စာမျက်နှာအောက်ဆုံးနေရာကိုတွားလိုက်ရင်တော့အဲ့မှာ application download လုပ်လို့ရတဲ့နေရာလေးတွေကျမတို့ပေးထားပါရဲ့။ Android ဆိုရင်လည်း Android phoneApple ဆိုရင် Apple phone စသဖြင့်ပေးထားပါတယ်။ကျမဒီတော့ရှင်ရေးလာတဲ့နေရာမှာပြန်ပေးလိုက်တဲ့နေရာမှာလည်းဒီ Messenger ပေါ်မှာအဲ့ link လေးထည့်ပေးလိုက်ပါရနော်။ကျမတို့ application ကို download လုပ်မယ်ဆိုရင်ကျမတို့ပေးထားတဲ့စာမျက်နှာမှာ VOA mobile app ကို download လုပ်လိုက်ပါ။ကိုယ့်ရဲ့ telephone အမျိုးအစားကိုလိုက်ပြီးတော့ရွေးချယ်ပြီးတော့ download လုပ်နိုင်ပါရဲ့။အဲ့လို download လုပ်လိုက်တဲ့အခါမှာဘာသာစကားမျိုးစုံပေါ်လာပါလိမ့်မယ်။ကိုယ်ရွေးဖို့အတွက်အင်္ဂလိပ်ဘာသာစကားလားတရုတ်ဘာသာစကားလားအစားရှိသဖြင့်ပေါ်လာပါလိမ့်မယ်။အဲ့ဆိုရင် VOA မြန်မာပိုင်းဆိုတဲ့နေရာလေးကိုရွေးပြီးတော့နှိပ်လိုက်ပါ။အဲ့မှာမြန်မာလိုလည်းရေးထားလို့သိတာလွဲကူပါရဲ့ရှင်။အဲ့ VOA မြန်မာဆိုတာရွေးပြီးတော့နှိပ်လိုက်တဲ့အခါမှာအဲ့ application ကကိုယ့်ရဲ့ telephone ပေါ်ကျလာပါလိမ့်မယ်။အဲ့ဒါဆိုရင်တော့ဒီအဆင့်ပြီးသွားပါပြီ။ download လုပ်ပြီးသွားရင်တော့ဒီတိုင်းဖွင့်ကြည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းရဲ့ application စာမျက်နှာကိုတန်းရောက်သွားပြီးတော့ကျမတို့တင်ထားသမျှကိုတွေ့ရပါလိမ့်မယ်နော်။နောက်ထပ်တော်ရရှင်ကြော့ကြော့အောင်လည်းဆိုတဲ့တော်ရရှင်မှာသူကတော့ podcast နားထောင်ခြင်းလို့ဘယ် application နဲ့အဆင်ပြေမလဲတဲ့။ Google Podcast မှာ VOA ရှာရင်မတွေ့လို့ပါတဲ့။ဟုတ်ကဲ့ကျမက Google နဲ့တော့တိတ်ပြောမရင်းနေလို့မသိပါဘူး။ဒါပေမဲ့လည်းအဲ့မှာ link လေးပေးထားပါတယ်။အဲ့ဒီ link ကကျမတို့ရဲ့ mobile app link ဖြစ်ပါတယ်။podcast မှာနားထောင်ခြင်းနဲ့ဆိုတော့နောက်ထပ် link တစ်ခုထပ်ပို့ထားပါတယ်အဲ့ဒီ link မှာ download လုပ်နိုင်ပါတယ်အဲ့ဒါကတော့ VOA streamer လို့ခေါ်ပါတယ်အဲ့ဒါကတော့ podcast link ဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ online ပထမဆုံးစာမျက်နှာမှာလည်းအောက်ဆုံးကိုလှိမ့်သွားလိုက်တဲ့အခါမှာတခြားနားထောင်နိုင်တဲ့နည်းလမ်းများဆိုတဲ့နေရာမှာအဲ့ဒီနေရာမှာ VOA radio တက်တဲ့နားဆင်ရင်ဆိုပြီးတော့ podcast ရှိတဲ့ application ကို download လုပ်နိုင်ပါတယ်ရှင်ချက်မပြင်းပြန်ပြောပါဦးနော် ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ဟိုကိစ္စမရှိပါဘူးကျမတို့ဒီဘက်ကနေပြီးတော့အတန်ကိုချောမှုရအောင်ဖြတ်ပြီးတော့ edit လုပ်ပေးလို့ရပါတယ်အခုလိုမျိုးဆက်သွယ်လာတဲ့ကျေးဇူးတင်ပါတယ်ရှင်ဦးဦးဆရာဆိုတဲ့တော်ရရှင်ကတော့ VOE ရဲ့ထုတ်လွှင့်ချက်တွေကိုကျွန်တော်ဖုန်းထဲကိုစာသားတွေဖြစ်နေပို့ပေးလို့ရရင်ပို့ပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့ကဖုန်းတွေကိုတော့ဒီ text နဲ့ dial ပို့ပေးတာမျိုးမလုပ်ပါဘူး။ဒါပေမဲ့ကျမတို့နေ့စဉ်တင်ဆက်ပေးနေတဲ့သတင်းတွေ၊ video တွေကို Facebook စာမျက်နှာပေါ်မှာတင်ထားပေးပါရစေ။ဒါကြောင့်မို့ကျမတို့ VOE မြန်မာပိုင်းရဲ့ VOE Bambies News ဆိုတဲ့ Facebook စာမျက်နှာမှာတွားကြည့်နိုင်ပါရစေ။ဒါမှမဟုတ်ဖိနေ email ကနေသတင်းတွေလိုချင်တယ်။ကျမတို့ရဲ့သတင်းတွေကို email စီကိုပို့ပေးလို့ရပါရဲ့ရှင်။ email လိပ်စာကိုပို့ပေးလိုက်ပါ။ VOE မြန်မာနေ့စဉ်သတင်းလာပို့ပေးပါမယ်ရှင်။ပါတီဆိုရတော့ရှင်ကတော့ VOE သတင်းတွေအတွက်ကျေးဇူးတင်လာပြီးတော့တခါတလေတော့လည်းမင်္ဂလာရှိတဲ့သတင်းလေးနားထောင်ခြင်းပါတယ်ဆိုပြီးတော့ပြောလာပါတယ
်မြမအေးအချိန်နဲ့တပြေးညီတင်ပေးလို့ကျေးဇူးပါတခါတခါကြာရင်တော့စိတ်ချမ်းသာစရာကောင်းမဲ့သတင်းလေးတွေလည်းတင်ပေးစီခြင်းပါတယ်ဗျာမြမဖြစ်ရတာဂုဏ်ယူခြင်းပါတယ်တကယ်ကမြမဖြစ်ခဲ့တာကမကောင်းတော့တာဒုက္ခပင်လဲဝေတခါတခါကြာတော့လည်းစိတ်ကြည်နူးစေမဲ့စိတ်ချမ်းမြေ့စေမဲ့သတင်းလေးတွေလည်းတင်ပေးစီခြင်းပါတယ်ဗျာရှာကြံပြီးပေါ့တနည်းအားမှမကောင်းဘူးဆိုရင်လေကောင်းတဲ့နေရာလေးတွေတော့ရှိနေမှာပါအားပေးလျက်ပ
ါဟုတ်ကဲ့ပါထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ရင်တော့ရည်စရာမောစရာချမ်းချမ်းမြေ့မြေ့ဖြစ်ရတဲ့အကြောင်းကြည့်ရှုရမှာဖြစ်ပါရဲ့ရှင်ကျမတို့တနင်္ဂနွေ TV မဂ္ဂဇင်းအစီအစဉ်မှာနဲ့တနင်္ဂနွေရေဒီယိုထုတ်လွှင့်တင်ဆက်မှုတွေမှာအနေနဲ့ထူးခြားစံပြသတင်းများဆိုပြီးတော့ကဘာတလွားကထူးထူးခြားခြားဖြစ်ရလေးတွေကိုတင်ဆက်ပေးနေပါတယ်နော်ဒီ season ကိုရုပ်မြင်သံကြားကနေတိုက်ရိုက်မကြည့်လိုက်ရအောင်ဆိုတော့ကျမတို့ရဲ့ဒီ Facebook စာမျက်နှာ VOA မြန်မာပိုင်း Facebook စာမျက်နှာမှာတော့ပြန်ပြီးကြည့်ရှုနိုင်ပါတယ်။ဒီစရာမောစရာသတင်းကြမ်းကြမ်းဖန်တူတူထော်ထော်လေးတွေကိုစူးစီးပြီးတော့ထူးခြားအစံပြသတင်းများအဖြစ်နဲ့အပတ်စဉ်တင်ဆက်ပေးနေပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့ VOA ကိုဆက်သွယ်ခြင်းလို့ဆိုပြီးစာရေးလာပါတယ်။သောရရှင်ကိုဖြိုးပါ
။သတင်းအမြဲပို့ဆက်သွယ်ခြင်းပါတယ်။တရုတ်ပြည်ဖုန်းမှတိုက်ရိုက်ခေါ်ဆိုဖို့ဘယ်ကိုခေါ်လို့ရပါမလဲ။
ဟုတ်ကဲ့ပါဒီတော့ရှင်ကိုဖြိုးကိုကျမအကောင်းဆုံးအကြံပေးရမယ်ဆိုတော့ကျမတို့ဆီကိုတယ်လီဖုန်းခေါ်ပြီးတော့သတင်းပို့တာမျိုးကအဆင်မပြေပါဘူးရှင်ကျမတို့ကအစီအစဉ်တွေကိုဒီမနက်ပိုင်းညပိုင်းထောက်လွှင့်တဲ့အခါမှာမြန်မာနိုင်ငံအခြေအနေလည်းမကိုက်တဲ့အတွက်ကြောင့်မို့ကျမတို့ရုံတက်ချိန်ကလည်းမြန်မာနိုင်ငံမှာအချိန်ဖြစ်နေတတ်ပါတယ်နောက်တစ်ခုကကျမတို့ရုံရောက်တာနဲ့အစီအစဉ်တွေကိုအချိန်မီထောက်လွှင့်ဖို့အပြေးလွှားလုပ်ရတာမလို့ကျမတို့အလုပ်များနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နိုင်ပါတယ်အဲ့ဒါဆိုရင်လည်းကျမတို့ဖုန်းကိုသေးချာမဖြေနိုင်ပါဘူးအကောင်းဆုံးကတော့သတင်းတွေပေးပို့ခြင်းနဲ့ဆိုတော့အခုကိုဖြိုးစာရေးလိုက်တဲ့ Messenger ဒါမှမဟုတ်လေ email ကျမတို့ရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်ကျမတို့ရဲ့ email နဲ့အဲ့ Messenger ကိုဆက်သွယ်ပြီးပို့ပေးလို့ရပါတယ်ရှင်တကယ်လို့ပြန်ပြဆက်သွယ်စီခြင်းနဲ့ဆိုရင်တယ်လီဖုန်းနံပါတ်ပါထည့်ပေးလိုက်ပါဒါပေမဲ့ဘာအကြောင်းအရာနဲ့သတင်းပို့ခြင်းနဲ့ဆိုတာတော့တရားရှင်းရှင်းလင်းလင်းပြောပြဖို့လိုပါမယ်နော်ဒီတော့ကျမတို့တာဝန်ကျ editor ကနေဆုံးဖြတ်ပြီးတော့အကယ်၍ဖုန်းဆက်သွယ်ပြီးတော့ကျမတို့ဒီသတင်းကိုဆက်ပြီးလိုက်လို့ရတယ်ဆိုရင်ကျမတို့ပြန်ပြီးတော့ဖုန်းဆက်သွယ်ပါမယ်အခုလိုမျိုးဆက်သွယ်လာဖို့အကြံပြုတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဗီဒီယိုရလွှတ်ထုတ်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ဒီအစီအစဉ်တွေပေါ်မှာအမြင်တစ်ခုရေးလာတဲ့သောရရှင်တယောက်ရဲ့စာကတော့သူကလည်း Messenger ကရေးလာတာပါသူကကိုညာပကံမြေဖြစ်ပါတယ
်ဗီဒီယိုခင်ဗျာဗီဒီယိုကိုအားပြီးတာနှစ်30ကျော်ပါပြီဒါပေမဲ့တချို့သတင်းတွေမှာဖုန်းလိုင်းကတဆင့်ဆွေးနွေးကမ်းတွေမှာပါဝင်ဆွေးနွေးသူတွေကိုလစာပေးထားပါလားတခါလာလဲဒီလူနောက်တစ်ခါလာလဲဒီလူဖြစ်နေတော့နားထောင်ရတာညင်းငွေလာပါပြီတခြားလူတွေတော့မကြိုက်ရင်ဖုန်းလိုင်းဖြတ်ပစ်တယ်မျှတာပါစီ VOE နောက်တစ်ခုက VOE ဒိုင်အလီလိုက်အစီအစဉ်မှာသတင်းစရာတွေပင်တိုင်ပါဝင်ဆွေးနွေးသူတွေကိုလစာပေးထားပါလားသိပါစီခင်ဗျာ
ဟုတ်ကဲ့ကိုညာပကံမီကိုကျွန်မဖြေချခြင်းပါရယ်နော်တခြားသူတွေလဲမေးလာတတ်တာမျိုးရှိလို့ပါကျွန်တော်တို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်ဥပမာဆိုရင်ကိုယုံကြည်ရလို့အစီအစဉ်မျိုးဖြစ်ပါတယ်ကိုရဲ့ယုံကြည်ရကိုသုံးမိနစ်စာလောက်ပြောတဲ့အစီအစဉ်မျိုးပါဒါမှမဟုတ်လေတိုက်ရိုက်လေလိုင်းအစီအစဉ်ဆိုလဲတော်ရရှင်နေအနေနဲ့ကိုယ့်ရဲ့ထင်မြင်ယူဆချက်တွေကိုထုတ်ဖော်ပြီးပါဝင်လို့ရပါတယ်ဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်ကျမတို့စီကိုပါဝင်ခြင်းနဲ့ဆိုပြီးတော့ဆက်သွယ်လိုက်ပါ email ကပဲဖြစ်ဖြစ်စာရေးပြီးတော့ပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအများဆုံး messenger ကပို့လို့ပဲဖြစ်ဖြစ်ဆက်သွယ်လိုက်ပါအဲ့ဒီခါမှာဆက်သွယ်လာတဲ့သူတွေကိုကျွန်တော်တို့ပြန်ဆက်သွယ်ပေးပါတယ်ပြန်ဆက်သွယ်ရဲဆိုတဲ့နေရာမှာလည်းတယ်လီဖုန်းနံပါတ်ပို့လိုက်တော့မှလည်းကျွန်တော်တို့ကပြန်ဆက်လို့ရပါတယ်နော်ဒါကြောင့်ကိုညာပကံမြေလဲကျမတို့ဒီဒိုင်းရဲလေးလိုင်းအစီအစဉ်ပေါ့လေသူပြောတာအထူးသဖြင့်ဒိုင်းရဲလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်ပို့လိုက်ပါကျမတို့ဆက်ဆက်ပြန်ပြီးဖုန်းခေါ်ပါတယ်ရှင်ဒီ video ကိုနားဆင်တဲ့နေဆောင်ဒေသဆောင်ကသောရရှင်ရဲ့အမြင်တွေကိုလည်းဒီကျမတို့ကြားချင်အောင်မလို့သောရရှင်ညံ့ညဖိတ်ခေါ်တာဖြစ်ပါတယ်နောက်ပြီးတော့ကျမတို့စီမှာပင်တိုင်းပါဝင်ပြီးဖြည့်ချပေးတဲ့သူတွေကိုလည်းကျမတို့အကြောင်းအရာလိုက်ဖိတ်ခေါ်တာဖြစ်ပါတယ်သူတို့ကိုပတ်စံပေးပြီးငှားရမ်းထားတာမဟုတ်ပါဘူးဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်အခုတော့သောရရှင်တွေမြစ်တာလေးလက်ဆောင်ဒီနေ့တော့ねဖြောပြပေးကြပါမယ်။ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှာလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်းမတ်အနေနဲ့မြန်မာတချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တချင်းတွေပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်။တစ်ဆက်တည်းမွေးနေ့တောင်းထားတာမှာလည်းမတ်လ၁ရက်နေ့နဲ့၂ရက်နေ့မွေးနေ့ရှင်တွေဖြစ်တဲ့အန်တီဆူနဲ့အန်တီလူနောက်ပြီးတော့မတ်လ၈ရက်နေ့မွေးနေ့ကြရောက်တဲ့ကွယ်လွန်သူမေပုတ်မေလ23ရက်နေ့မွေးနေ့ကြရောက်တဲ့ဖွားဖွားကြီးမေညော့မတ်လ31ရက်နေ့မွေးနေ့ရှင်အန်တီတူတို့တွေတူတူမတွေနဲ့မြေတီမြေမာတွေတတိုက်ကမွေးနေ့မြေတာတေးလက်ဆောင်ပါပါတယ်အဝေးတင်ရကိုရောက်နေတဲ့ဘဘအောင်တင်အတွက်လဲမလရှိရနေမှာကြားရောက်တဲ့မွေးနေ့အတွက်တတအပူကျူးနဲ့ချင်းညမနဲ့ချင်းညီတို့ကမွေးနေ့မြေတာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဒီဘက်တော့ jewelry ဆိုထားတဲ့ message ဆိုတဲ့တခြင်းလေးနဲ့တော်ရရှင်ကိုဖြောပြခြင်းပါတယ်ရှင်အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်message ဆိုတဲ့တင်ကုန်နားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရယ်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ ကျမတို့ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်။ညာစာတွေရေးထားတယ်ညဖမ်းမမဖတ်ချီပဲ။အရင်လိုပြောနေကြ from the lega satemu area ပြန်ပါ။အခုလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီတူအောင်မြင့်ရဲ့ထူးခြားစံပြဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။သူရဥရွှေမန်းကန်ကျမဘာဆက်ဖြစ်လာနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။နှစ်လပိုင်း28ရက်နေ့မနေ့ပိုင်းကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာထူးခြားမှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အဲဒါကတော့အရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းအငိမ့်သားပူချုပ်ကြီးသူရဦးရှင်မန်းဦးဆောင်နေတဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်သက်တမ်းတိုးရေးကိစ္စတင်ပြရမှာခါတိုင်းနှစ်လိုပဲတက်မတော်ဘက်ကကန့်ကွက်တဲ့အတွက်မဲခွဲဆုံးဖြတ်ပါတယ်။ထူးခြားချက်ကတော့အခုနှစ်မဲခွဲရမှာထောက်ခံမဲ20ကန့်ွက်မဲ955မဲနဲ့တက်တန်တိုးမဲကိစ္စပြက်ပြက်သားသားပယ်ချခံလိုက်ရပါတယ်။ထင်မှတ်မထားတဲ့အဲ့ဒီရလနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်တွေဘက်ကတော့အံ့ဩသွားတဲ့အကြောင်းနောက်ပိုင်းဗမှုချုပ်မမောင်ကသတင်းတောက်တွေကိုပြောပါတယ်။သူရဦးရှင်မန်ဦးဆောင်တဲ့အဲ့ဒီအထူးကော်မရှင်ကို NLD ဘက်ကဘာကြောင့်ရက်ဆိုင်လိုက်ရတာလဲ။နောက်ပိုင်းသတင်းတောက်တွေနဲ့အင်တာဗျူးမှာသူ့ကိုအဲ့ဒီကိစ္စအကျိုးတင်ညှိနှိုင်းတာမျိုးမရှိခဲ့ဘူးလို့သူရဦးရှင်မန်ကပြောလိုက်တဲ့အတွက်သူနဲ့ NLD ဆက်ဆံရေးဘယ်အဆင့်ရောက်နေသလဲ။နောက်ပိုင်းသူရဦးရှင်မန်းရဲ့ကံကြမ္မာဘာတွေဖြစ်လာနိုင်တယ်ဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုဒပအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်
။ပထမဆုံးအနေနဲ့သူရဦးရွှေမန်းရဲ့အဲ့ဒီအထူးကော်မရှင်ဘယ်လိုပေါ်ပေါက်လာသလဲအရင်ပြန်ကြည့်ကြရအောင်ပါ။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလဟာစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ဖြိုးပါတီထဲမှာဒိုင်းကာနပြဿနာအကြီးအကျယ်တက်နေတဲ့အချိန်လို့ဆိုနိုင်ပါတယ်။သူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်ရဲကပြည်ခိုင်ဖြူအမတ်တွေအုပ်စုကတစ်ဖက်တမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်ဖြူအုပ်စုအပါအဝင်တမရကတစ်ဖက်ပဋိပက္ခဖြစ်ကြတဲ့ပွဲမှာသူရဦးရွှေမန်းအုပ်စုရှုံးကြီးတကောင်ရန်အာနာသိန်းပွဲလို့ခေါ်တဲ့ပါတီတွင်ထုတ်ထုတ်ဖယ်ရှားတာခံလိုက်ရပါတယ်တစ်ဖက်အင်အားစုရဲ့ထိုးနှက်ချက်ဟာအဲ့လောက်မကပဲအရင်သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုလုတ်တလို့အရေးယူနိုင်ဖို့အထိစ조사တာရှိခဲ့ပေမဲ့နိုင်ငံမှာအစ်စ်နံပါတ်၄ခေါင်းဆောင်ဖြစ်တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရာဒူးရယူထားတာမို့ဦးဆန်းစင်ကံကြမ္မာလို့တော့မဖြစ်ခဲ့ပါဘူး။ဒါပေမဲ့သူရဦးရွှေမန်းဟာ2015ရွေးကောက်ပွဲမှာရှုံးနေလွှတ်တော်တက်တန်းကုန်ရင်တာမန်အရက်သားတယောက်ပြန်ဖြစ်သွားမှာမို့သူ့အခြေအနေစိုးရင်ရပြန်ပါတယ်။ဒီလိုအခြေအနေမှာသူနဲ့ရင်းနှီးတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းရတာနေတဆင့်လွှတ်တော်မှာအထူးကော်မရှင်ဖွဲ့သူရဦးရွှေမန်းဥက္ကဋ္ဌရာထူးရပြီးတီထောင်စုအဆင့်ပုဂ္ဂိုလ်တယောက်ပြန်ဖြစ်လာတာပါသူ့အတွက်ဖွဲ့စည်းတယ်လို့ယူဆရတဲ့အဲ့ဒီကော်မရှင်ကို2016ကတည်းကတက်မတော်သားအမတ်တွေကန့်ကွက်ခဲ့တာပါကံွက်ယုံမကဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တဲ့အထိစ조사ခဲ့ပါသေးတယ်။ဒါပေမဲ့တက်မတော်ဘက်ကမအောင်မြင်ခဲ့ပဲသူရဦးရွှေမန်းဟာလွှတ်တော်တာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံရေးစင်ကြီးထက်မှဆက်ပြီးရှိနေပြီးနိုင်ငံတကာတာဝန်ရှိသူတွေလာရောက်တိတ်ဆုံရတဲ့ပုဂ္ဂိုလ်အဆင့်ထိရောက်နေခဲ့ပါတယ
်။လွှတ်တော်မှာအထူးကော်မရှင်ဖွဲ့ပေးပြီးသူရဦးရွှေမန်းကိုဥက္ကဋ္ဌနေရာပေးရတာဟာဒေါက်ဆန်းစုကြည်နဲ့ NLD အတွက်သူရဦးရွှေမန်းကိုကယ်တင်တာတခုလည်းမဟုတ်ပဲအခြားသောရည်ရွယ်ချက်တွေလည်းပါနိုင်ပါတယ်အထူးသဖြင့်လွှတ်တော်အကူပြောင်းကာလမှာ NLD အမတ်တွေလွှတ်တော်ရန်တရားတစ်ခုလုံးကိုပိုင်ပိုင်နိုင်နိုင်ချုပ်ကန်နိုင်ဖို့အရေးသူရဦးရွှေမန်းရဲ့အကူအညီအများကြီးလိုပုံရပါတယ်ဒါအပြင်အုပ်ချုပ်ရေးရန်တရားကြီးတစ်ခုလုံးအတွက်လူပေါင်းများစွာရွေးချယ်ခန့်ထားရမှာသူရဦးရွှေမန်းရဲ့အကူအညီကိုရယူလိုတာလည်းပါနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်သူရဦးရွှေမန်းကတော့အရင်သူ့လုပ်ဖို့ကြိုင်ဖက်ဟောင်းတွေကိုကော်မရှင်ထဲမှာစုစည်းပြီးဩဇာတစ်ခုထူထောင်ထားနိုင်ခဲ့တယ်ဆိုရင်လည်းမမှားပါဘူးကူရော NLD ဘက်ကအဲ့ဒီကော်မရှင်ကိုဖျက်သိမ်းလိုက်ပါပြီ။အခုလိုတက်တန်းတိုးမပေးဖျက်သိမ်းလိုက်ရတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကသူရဦးရွှေမန်းဟာနိုင်ငံရေးပါတီတခုတီထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်။ဒါရင်မကသူ့ရဲ့အထူးကော်မရှင်ကလူ၁၂ယောက်လောက်ကလည်းအဲ့ဒီပါတီခေါင်းဆောင်တွေဖြစ်နေတယ်။အဓိပ္ပာယ်အရ
လွတ်တော်အနေနဲ့ပါတီတစ်ခုရဲ့အကြံပေးတာအကူအညီပေးတာကိုယူရမဲ့သဘောမျိုးဖြစ်နေပြီးအဲ့ဒါဟာမသင့်တော်တဲ့အတွက်ကော်မရှင်ကိုရက်ဆိုင်လိုက်ရတာလို့ပြောပါတယ်ဒါပေမဲ့ထူးခြားတာကအဲ့လိုလုပ်မယ်ဆိုဘာရောက်သူရအုပ်ရှင်မန်းရဲ့ရုံးခန်းကိုစုပြီးတော့အဲ့ဒီမှာသူရအုပ်ရှင်မန်းရဲ့ဖြေပုံကိုကြည့်ရင်တကယ်ပဲသူကြိုမသိတာတွေ့ကြရပါတယ်
မေကွန်းတွေညားပေမဲ့သူရဥွှေမန်းပြန်ဖြေနိုင်တာကတော့နည်းနည်းလေးပါသူထောင်ထားတဲ့ပါတီအတွက်အလုပ်တွေပိုလုပ်လိမ့်မယ်ဆိုတာလောက်အပြင်အခြားအထွေထူးဘာမှသိမ့်မပြောနိုင်ပါဘူးဒီလိုကြိုတင်ညှိနှိုင်းတာမျိုးမလုပ်တဲ့အတွက်သူရဥွှေမန်းနဲ့ NLD ပါတီကြားဆက်ဆံရေးတိတ်ကောင်းပုံမရဘူးဆိုတဲ့မှန်းဆကြက်တွေလည်းထွက်ပေါ်လာပါတယ် သူရဥွှေမန်းအနေနဲ့အထူးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့၃နှစ်တာကာလအတွင်းအစိုးရအဖွဲ့အစည်းအဆင့်ဆင့်ဖွဲ့စည်းတာဝန်ပေးရမှာလွှတ်တော်တွင်ဥပဒေပြုရေးနဲ့ဆုံးဖြတ်ချက်တွေချရမှာဩဇာအများကြီးညောင်းခဲ့ပုံရတယ်လို့ NLD အမတ်တွေကပြောဆိုကြပါတယ်။တချို့NLD အမတ်တွေကတော့လွှတ်တော်တွင်ဆုံးဖြတ်ချက်တွေဟာသူရဥွှေမန်းစီကလားဒါမှမဟုတ်အခြားဘယ်နေရာကလာတယ်လဲမသိဘူးလို့ပြောကြတယ်လို့အစိုးရအဖွဲ့အစဉ်အတိအကျထက်အံ့ရမှာလဲသူရဥွှေမန်းဟာသူ့လူတွေကိုထည့်သွင်းနေတယ်လို့လည်းတန်လျာရှိကြပါတယ်။ အခုဆိုရင်သူရဥွှေမန်းဟာတာမန်အယက်သားဖြစ်သွားပြီမို့အဲ့လိုဝေဖန်ဖို့လိုတော့မှာမဟုတ်ပါဘူး တာမန်အယက်သားဖြစ်သွားတဲ့သူရဥွှေမန်းဟာလွှတ်တော်အကာအကွယ်တီထောင်စုအဆင့်ပုဂ္ဂိုလ်ဆိုတဲ့အကာအကွယ်မဲ့သွားပြီမို့အရင်သာသနာရေးဝင်ကြီးဟောင်းဦးဆန်းစင်လိုကံကြမ္မာမျိုးကြုံနိုင်သေးသလားမကြုံတော့ဘူးလားမမှန်းဆနိုင်ပါဘူး
လောလောဆယ်ပါတီတီထောင်သူမှုပါတီတိဆောက်ရေးနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအတွက်ပြင်ဆင်ရေးလုပ်ရမယ်ဆိုပေမဲ့လွယ်တဲ့ကိစ္စတော့မဟုတ်ပါဘူးသူ့အနေနဲ့နိုင်ငံရေးဘဝကိုအစကနေပြန်ဆရမယ်အနေအထားမျိုးရောက်သွားစေပါတယ်လက်ရှိမြန်မာနိုင်ငံမှာ NLD ပါတီအတွက်အကောင်းဆုံးမျှော်လင့်နိုင်တာကတော့ဒေါက်ဆန်းစုကြည်ရဲ့အားပေးမှုနေရာချထားမှုမဟာမိတ်ပြုမှုအသုံးပြုမှုတွေပါပဲအဲ့ဒါတွေမရှိခဲ့ဘူးဆိုရင်တော့သူရဥွှေမန်းအနေနဲ့အတိတ်ကာလတုန်းကလိုနိုင်ငံရေးဇက်ခုန်ထက်ကိုပြန်တက်ဖို့အရေးမသေးကြမရေရာလှကြောင်းပါအခုတော့အင်္ဂါနေ့ည၈:၄၀အစီအစဉ်မှာဘာရီညာဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
ရရှိမှာပြန်ဇန်နဝါရီလ10ရက်နေ့ကော်မတီအစည်းအဝေးရွေးကောက်ပွဲတွေကိုမတ်လ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားတဲ့အချက်တွေနဲ့စီမင်းရွေးကောက်ပွဲဟာဘလောက်အရေးပါတယ်လဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်တယ်လဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလီလိုက်အစည်းအဝေးဆွေးနွေးဖို့ရှိပါတယ်
ပါဝင်ဆွေးနွေးမိများလူရာတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်းဟုတ်ကိုဆွေးနွေးမိများလူရာတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 1-3-2-3-4-5-5-4-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-
set the daily line ma, Pawin Suni Jaba, Lule, Temma, Peko Varish, Aku Celebiro, Jamaru, Tuja Sambia, Kabat, the Demia, a season go, Ma Ethana, Johnny, to Kunin Janga, Tinset Tavare.
Spain and Barcelona, your match in Panide, Tuamo and Milagama, Luru Sayokli, Sofia, Louis Sewin, Tini Jaba. Sophia Lulu Sayokliga, computer at the long lobe, chip, now brought processor and a camera redressing tarap sipio, Lulube, Jumjanai Mari. Hong Kong Chisai Hansen Sayokomiga, teaching air up sipio, then you nine grand shire, AI Nidinado, Sophia, Sayomaliha, Ludari Nets, Gabio Setu and I Mari. Dabi now some of 5G mobile Nidinago, don't pupio, Ludari Agunima Pavene, Motor Guardian Napi Nidalo. Willan and Yarima, Kunjigaz Elung and Egole, Tainto Kuni Penainava. Ludari and Yanarigo, Femi Yomaka, Luri and Muyarigova, a two cornangelo, Pay a Zayamasu, Jenjanjini, Bionai Mai. သူကလူတွေရဲ့စိတ်ခံစားမှုတွေကိုနားလည်နိုင်ကြွရှိပေမဲ့လူတွေခံစားတယ်လို့မျိုးတော့မခံစားတတ်ဘူးလို့ဆိုဖီယာကပြောပါတယ
်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကဖက်ရှင်ပြပွဲတစ်ခုမှာချောကလက်တွေသုံးပြီးထုတ်လုပ်ထားတဲ့အဝတ်အစားတွေပြသခဲ့ပါတယ်ချောကလက်ပညာရှင်ပေါင်း80ကျော်ဝိုင်းဝန်းဖန်တီးခဲ့တဲ့အဝတ်အစား73မျိုးကိုပြသခဲ့တာပါတချို့အဝတ်တွေကချောကလက်နည်းနည်းပဲပါပင်မဲ့တချို့ဟာတွေကတော့ချောကလက်တွေကြီးပဲသုံးပြီးချုပ်ထားတာပါနာမည်ကြီးဖက်ရှင်ဒီဇိုင်းပညာရှင်တွေနဲ့ချောကလက်ပညာရှင်တွေပူးပေါင်းဖန်တီးခဲ့တဲ့ဒီအဝတ်တွေအတွက်ချောကလက်8ကီလိုဂရမ်လောက်အသုံးပြုခဲ့ပါတယ်ချောကလက်တွေမှာမှတောင့်တောင့်လေးနဲ့ဝတ်ဆင်လို့ရစေဖို့အတွက်စတီးတန်မနီနဲ့ပေါ်လီစတိုင်ရင်းလို့ခေါ်တဲ့ဖော့တွေကိုသုံးပြီးအဲ့ဒီအပေါ်မှာချောကလက်အုပ်ခဲ့တာလို့ချောကလက်ပညာရှင်ရောင်ခရစ်စတီဟူဘတ်ကပြောပါတယ်ဒီဖက်ရှင်ပြပွဲမှာအခုခေတ်စားနေတဲ့ကိစ္စတစ်ခုဖြစ်တဲ့ช็อกโกแลตအစီကနေช็อกโกแลตဘယ်လိုလုပ်တယ်လဲဆိုတာကိုလည်းတင်ဆက်ပြသခဲ့ပါတယ်ခင်ဗျာ
ဒီနေ့နိုင်ငံဟနိုင်းမြို့မှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်လောင်ကင်ဂျွန်အွန်နိုဒုတိယအကြိမ်တွေ့ဆုံဆွေးနွေးပွဲမဆခင်မှာတော့သူတို့နဲ့ပုံစံတူဝတ်ဆင်ထားတဲ့လူနှစ်ယောက်ကတကယ့်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံတယ်လို့မျိုးကြိုတင်ပြီးတော့တွေ့ဆုံခဲ့ကြပါတယ်ရာဆယ်ဝိုက်ဆိုတဲ့လူကသမ္မတထရမ့်ပုံစံတူဝတ်ဆင်ပြီးတော့Howard X ဆိုတဲ့လူကတော့မြောက်ကိုရီးယားကောင်းဆောင် Kim Jong Un လိုမျိုးဝတ်ဆင်ထားတာပါအဲလိုမျိုးပုံစံတူဝတ်ဆင်ပြီးတော့အတူလုပ်တဲ့အတွက်ကြောင့်မလို့ပတ်စံကောင်းကောင်းရရလို့ဆိုပါရင်မြောက်ကိုရီးယားကောင်းဆောင်ပုံဖြစ်ဖို့သူ့ရဲ့အဝတ်အစားတွေကိုဝတ်နောက်ပြီးဇပင်ကိုလည်းတေချာလုပ်ဖို့အတွက်၃နာရီလောက်အချိန်ယူရတယ်လို့ Howard X ကပြောပါတယ် American သမ္မတ Trump နဲ့တူဖို့တော့ Russell White ကမျက်လုံးတစ်ဝက်ကိုခြံပြီးတော့မျက်နှာကိုချေးညိုအောင်ဆေးဖြန့်ဖို့နောက်ပြီးတော့ဇပင်ကိုချေလိမ့်ဖို့မိနစ်20လောက်ပဲကြာတာပါတကယ်ဆွေးနွေးပွဲကျင်းပတဲ့ဖေဖော်ဝါရီ28ရက်နေ့မတိုင်ခင်ဖေဖော်ဝါရီ25ရက်နေ့မှာပဲဒီမြောက်ကိုရီးယားခေါင်းဆောင်ပုံစံတူ Howard X ကို VN နိုင်ငံကနေပြီးပြည်နယ်နယ်ပေးခဲ့ပြီးတော့ Trump ပုံစံတူလုတ်တဲ့ White ကိုတော့ပုံစံတူအင်ကြီးမဝတ်ဖို့ VN ရဲကတတိပေးခဲ့ပါတယ်ရှင်အခုကြားခဲ့ရတဲ့ထူးခြားဆန်းများကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့ TV Magazine အစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမတ်တင်ကြီးထိုက်ကပြောပြမှာပါရှင်ဆီးရီးယားနိုင်ငံတွင် Islamic အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးလက်ကျန်ခြေကုပ်ရယူထားရာဘာကူးမှဒုတိယမြောက်မြေဖြစ်တဲ့မနစ်တနင်္ဂနွေနေ့တနေ့လုံးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကိုဟန်တားနိုင်ဖို့အတွက်အကြမ်းဖက်ဝါဒီအဖွဲ့ကတိုက်ခိုက်ရေးသမားတွေကကားဘုံးတွေနောက်လူသားတိုင်းတွေကိုအုံပြုနေပါတယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ချိတ်ဆက်တဲ့လူမှုကွန်ရက်တွေမှာတင်ထားတဲ့ဗီဒီယိုတွေထဲမှာတော့ IS ထိမ့်ချုပ်ထားတဲ့ Syria ရှေ့ချောင်းပိုင်းကရွာထဲမှာမီးလောင်နေပြီးတော့မင်းညစ်နေတဲ့မီးခိုလုံကြီးတွေထွက်နေတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်ချက်ပြည်နယ်နိုင်ငံမှာတွေ့ဆုံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာရလဒ်တစုံတရာမရဘဲပြီးဆုံးသွားခဲ့တဲ့အပေါ်သမ္မတအင်ဂျီရောကခုခံပြောဆိုလိုက်ပြီးမြောက်ကိုရီးယားရဲ့တောင်းဆိုချက်တစ်စိတ်တစ်ပိုင်းကိုမှလက်ရောခြင်းမရှိဘဲအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ထိန်းသိမ်းခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူနဲ့ရုရှားကြား2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဆက်နွယ်မှုတွေကိုစုံလမ်းစစ်ဆေးမှုတိုးပြီးလုပ်မယ်လို့ထိပ်တန့်ဒီမိုကရက်အမတ်ကတနင်္ဂနွေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။ Sorry Arabia နိုင်ငံမှာထိမ့်သိမ်းခံရတဲ့အမေရိကန်နဲ့ Sorry နှစ်နိုင်ငံသားခံယူထားသူဒေါက်တာဝါလစ်ဖာတာဟီစီကိုအမေရိကန်တန်တမန်နဲ့တွားရောက်တွေ့ဆုံခွင့်ရခဲ့ပါတယ်။ Sorry နိုင်ငံမြို့တော်ရီယက်မှာထိမ့်သိမ်းခံရတော့ညှဉ်းပန်းနှိပ်စက်ခံရတယ်လို့ယုံကြည်ရကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ဆက်ခဲ့တာပါရှင်။ဒီကနေ့မနေ့ရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ကျမတို့တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာဖလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.